ယူကရိန်းရဲ့ရပ်ဖက်ဆွမ်းအင်ဆိုင်ရာနေရာတွေကိုရုရှားကအကြီးအကျယ်ထပ်မံတိုက်ခိုက်လာတာကြောင့်နိုင်ငံတော်မှာလျှက်စစ်ပြတ်တောက်စေချောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကစနေနေ့နှောင်းပိုင်းဗီဒီယိုမိန့်ခွန်းမှာပြောပါတယ်။ဒါပေမဲ့လည်းရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့မောင်းတူမဲ့ဒရုန်းရဲ့အများစုကိုတော့ပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းသမ္မတကပြောဆိုပြီးစနေနေ့တုန်းကဝေဟင်နဲ့ပင်လယ်ဒဲကနေပြစ်တဲ့ပေတိန်တပ်ဒုံးချေ33လုံးတဲက18လုံးကိုပြစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်ကိုလည်းပြန်လည်ပြောဆိုခဲ့ပါတယ်
။ Непогані результати демонструють і наші повітряні сили.
Росія ရဲ့ missile drone တွေနဲ့တိုက်ခိုက်ရေး drone ယာဉ်တွေကိုတရားရာဂိုင်းတော့အပြည့်အဝပြစ်ချနိုင်တဲ့ဤပညာပိုင်းဆိုင်ရာစွမ်းရည်မရှိသေးပေမဲ့လည်းမိဖက်တွေထံကအကူအညီနဲ့အတူတဖြည်းဖြည်းနဲ့အောင်မြင်အောင်ဆောင်ရွက်နိုင်မှာပါလို့ယူကရိန်းသမ္မတကပြောဆိုခဲ့ပါတယ်။အော်တိုဘားလ24ရက်နေ့တနင်္လာနေ့မှာစစ်ပွဲသက်တမ်းရှစ်လပြည့်တော့မယ့်အချိန်မှာပဲယူကရိန်းသမ္မတကအခုလိုပြောတာဖြစ်ပါတယ်။နိုင်ငံတော်ကအိမ်ထောင်စုပေါင်း 1.5 သန်းလောက်လျှက်စင်ပြီးပြတ်တောက်နေကြောင်းယူကရိန်းအာဏာပိုင်တို့ကလည်းပြောဆိုထားပါတယ်။ယူကရိန်းရဲ့လျှက်စစ်ဓာတ်အပေးယုံနေရေးပေးဝေရေးစနစ်နဲ့တခြားသောအရေးပါတဲ့အခြေခံအဆောက်အုံတွေအပေါ်ကိုပြီးခဲ့တဲ့သတင်းပတ်နှစ်ခုအတွင်းရုရှားဘက်ကအပြင်းအထန်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်။